of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေ2019ခုနှစ် January 12ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမမရှင်
ကျမအေးတန်နာကြပါအမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေကဒီကနေ့မှပဲတမိုင်းဝင်အခြေအနေတစ်ခုဖြစ်သွားပြီးတော့အမေရိကန်တမိုင်းမှာအရှိအကြဆုံးဖြစ်သွားခဲ့ပါတယ်အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်အောင်စုရဲ့အကျိုးစီးပွားပြင်ဆင်အောင်လုပ်နေသလားဆိုတာစုံစမ်းခဲ့ကြတယ်လို့ FBI ကပြောကြောင်း New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်ဒီလိုမျိုး American သတင်းတွေနိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေဒီညနေပြောပြဖို့ရှိပါတယ်မဆုမွင
်ဟုတ်ကဲ့ပါရှင်ဒီညနေကသောတာရှင်နေနာဆင်ရမယ်ထိတ်တက်ရောက်သတင်းလွှာတွေကတော့ရခိုင်တိုင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ရေးတင်းမာမှုတွေကြောင့်ဆစ်ရှောက်ဒုက္ခသည်တွေပိုတိုးလာနေပါတယ်အစိုးရဝန်ကြီးဌာနတွေဘက်ကကူညီပေးနေပေမဲ့လို့ဘလို့အခက်ခဲတွေနဲ့ရင်ဆိုင်နေကြရပါသလဲ
အဲ့ဒီပဲလည်းပြီးတော့ဗာလူရရှိနေဆိုတော့ပထမနေမှာကဒီရေကောင်းရေတရားရှိဖို့အတွက်ဒါရဲ့တကယ်တွေ့ရကြတယ်နောက်တော့အင်တာ
ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုစောစောထုံးပြပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်ချခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံမနေ့ကရန်ကုန်တိုင်းတရားလွှတ်တော်ကပယ်ချလိုက်တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပြစ်တင်ရှုံချကြတဲ့အကြောင်းသတင်းလွှာတွေနဲ့အတူဒီအမေရိကန်တပ်တွေစီးရီးယားနိုင်ငံကရုတ်သိမ်းမဲ့ဒီဒေါ်နယ်ထရမ့်ရဲ့အစီအစဉ်စတင်နေပြီဖြစ်တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
။အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေဟာဒီကနေ့မှပဲတမိုင်းဝင်အခြေအနေတစ်ခုဖြစ်သွားပါတယ်။အစိုးရရန်နေရာတချို့ရပ်ထားတာဒီကနေ့22ရက်မြောက်နေ့ဖြစ်ပြီးတော့ဒါဟာအမေရိကန်တမိုင်းမှာအရှိအကြဆုံးဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတွေတားဆီးရေးဒလိုင်းရှေကြီးဆောက်လုပ်ဖို့ဒေါ်လာတန်5000ကျော်တောင်းထားတာကိုအောက်လွှတ်တော်ကငြင်းပယ်ထားတာဖြစ်ပါတယ်။အမေရိကန်တောင်ပိုင်းနယ်စပ်ကအဲ့လိုမျိုးလူတွေတရားမဝင်ဝင်ရောက်နေတာတွေဟာကျူးကျော်မှုပဲဖြစ်တယ်လို့သမ္မတထရမ့်ကမနေ့ကပဲပြောသွားသေးပြီးတော့ဒါမှမဟုတ်လေဒီလိုဒလိုင်းဆောက်ဖို့အစိုးရရဲ့လုပ်ငန်းတွေပြန်လည်လည်ပတ်ဖို့အတွက်အစိုးရအသုံးစရာကျလာအောင်လုပ်တဲ့ဤတနည်းအဖြစ်နဲ့နိုင်ငံတော်အရေးပေါ်ကြေညာတာမျိုးတော့မလုပ်ပါဘူးလို့လည်းနောက်ပိုင်းမှာပြောသွားခဲ့ပါတယ်။အဲ့လိုလုပ်မဲ့အစားအောက်လွှတ်တော်ကသဘောတူငွေချပေးတာပဲလိုချင်ပါတယ်လို့လည်းပြောပါတယ်။ဒီဒေတာဆောက်ရေးသမရရဲ့တောင်းဆိုထားတဲ့ငွေကြေးနဲ့ပတ်သက်လို့သမရနဲ့အောက်လွှတ်တော်အကြားမှာသဘောထားကွဲလွဲခဲ့ကြလို့ဒီဇင်ဘာလ22ရက်နေ့ရောက်တဲ့အချိန်မှာပဲတချို့ဌာနတွေအတွက်အစိုးရအသုံးစရိတ်ပြတ်တောက်သွားတာဖြစ်ပြီးတော့ဒီထဲမှာတော့အမိမြေလုံခြုံရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနတွေလည်းပါပါတယ်။စုစုပေါင်းပြည်အောင်စုအစိုးရဝန်ထမ်း8000လောက်လာဝဲလာစာမရပဲနဲ့အလုံနာထားတာကနေပြီးတော့တချို့လဲလာစာမရပဲဆက်ပြီးတော့အလုံးလုံးနေကြရတာဖြစ်ပါလေရှင
် AS အကြမ်းဖက်ဖွဲ့တွေကိုတိုက်တဲ့နေရာမှာပါဝင်နေတဲ့စီးရီးယားနိုင်ငံရှေ့မြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေကိုအစီအစဉ်တကျပြန်ရုပ်သိမ်းနေတယ်လို့အမေရိကန်ကတောက်ကြနေနောက်ပိုင်းမှာပြောကြားလိုက်ပါတယ်အမေရိကန်စိုးရအတွက်မှာချမှတ်ထားတဲ့မူပေါင်းတွေအတိုင်းတပ်တွေပြန်ရုပ်သိမ်းနေတယ်လို့အမေရိကန်ပန်တဂွန်စစ်တာနာချုပ်ရဲ့ပြောခွင့်ရတမ်ဘူးကြီးရှောင်းရောဘတ်ဆန်ကကြီးညာချက်ထဲမှာပြောထားပါတယ်မြေပြင်ကဆစ်ဆေးအခြေအနေပေါ်မှာမူတည်ပြီးတော့တပ်တွေပြန်ရုပ်သိမ်းတာကိုလှုံ့ဆော်နေတာပါအငင်းပွားစရာဖြစ်နေတဲ့အချိန်ပေါ်မှာမူတည်ပြီးလုပ်နေတာမဟုတ်ပဲမိမိတို့ရဲ့မဟာမိတ်တွေနဲ့မိတ်ဆွေနိုင်ငံတွေနဲ့ဆွေးနွေးပြောဆိုပြီးလှုံ့ဆော်တာဖြစ်ပါတယ်အမေရိကန်အနေနဲ့ဆီးရီးယားကနေတပ်တွေကိုစနစ်တကျပြန်ရုပ်သိမ်းနေချိန်မှာပဲအဲ့မှာရှိတဲ့ညမောင်းတပ်တွေရဲ့စစ်စင်ရေးတွေကိုလည်းဆက်လက်အကူအညီပေးသွားမှာဖြစ်ကြောင်းလုံခြုံရေးရတပ်တွေရဲ့လှုံ့ဆော်မှုနဲ့အချိန်ကိုတော့ပြောမှာမဟုတ်ဘူးဆိုပြီးတော့တမ်ဘူးကြီးရောဘတ်ဆန်ကပြောပါတယ်တော့ကြနေအစောပိုင်းတုန်းကတော့ဆီးရီးယားမှာရှိတဲ့တပ်တွေကိုပြန်ရုပ်သိမ်းနေတယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကညှင်းဆိုခဲ့ပြီးတော့တပ်ဖွဲ့တွေပြန်ရုပ်သိမ်းတာမဟုတ်ပဲကနဦးစစ်နေနဲ့ဆစ်လက်နက်ပစ္စည်းတွေကိုရုပ်သိမ်းတာသာဖြစ်တယ်ဆိုပြီးတော့ VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရမ့်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲ James Comey ကိုယာရုကဖြုတ်လိုက်တဲ့အခါမှာ FBI အရာရှိတွေလန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်အောင်စုရဲ့အကျိုးစီးပွားပျက်စီးအောင်လုပ်နေသလားဆိုပြီးတော့ဆက်ပြီးတော့စုံစမ်းခဲ့ကြတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။သမ္မတထရမ့်ဟာတိတိကျကျနဲ့များရုရှားအတွက်လုပ်နေလေသလားဒါမှမဟုတ်လဲသူစိတ်မပါပေမဲ့လည်းရုရှားအစိုးရရဲ့ချုပ်ကန့်မှုခံနေရလားဆိုတာထောက်လှမ်းရေးအရာရှိတွေစုံစမ်းခဲ့ကြတယ်လို့အမည်မဖော်တဲ့အရာရှိဟောင်းတွေဒီစုံစမ်းမှုနဲ့ပတ်သက်ပြီးတော့သိရတဲ့သူတွေကိုမေးမြန်းပြီးတော့တောက်ကြနေကြပဲသတင်းဖော်ပြထားတာပါ။၎ 2019ခုနှစ်မေလမှာမစ္စတာကိုမီယာတို့ကဖေရှားခံရတဲ့အခါမှာအမေရိကန်ရွေးကောက်ပွဲကိုဝင်ရှုံမရှုံဆိုတဲ့ရုရှားကိစ္စနဲ့ပတ်သက်လို့စုံစမ်းမှုတွေကြောင့်မစ္စတာကိုမီကိုဖြုတ်ရပါတယ်လို့တမ်မရာထရမ်ကပြောတာကြောင့်သူတို့စိုးရိမ်သွားကြတာဖြစ်တယ်လို့နယူးယောက်တိုင်းစ်မှာဖော်ပြထားပါတယ်။ဒါဟာတမ်မရာရဲ့တရားစီရင်ရေးကိုဝင်ရောက်ဆွတ်ဖက်တာလားဆိုပြီးတော့စုံစမ်းမှုတွေလုပ်ခဲ့ကြတယ်လို့လည်းအရင်ကပြောထားတာရှိပါတယ်။ဒါပေမဲ့လည်းအများကိုမထုတ်ပြန်တဲ့ကိစ္စကတော့တမ်မရာရဲ့လုပ်ရက်တွေကနိုင်ငံရဲ့လုံခြုံရေးကိုအနေနဲ့ဖြစ်စေနိုင်လားဆိုတာသိဖို့အတွက်သူတို့တွေစုံစမ်းမှုလုပ်နေတယ်ဆိုတာပါပဲ။အခုချိန်မှာလည်းတမရထရမ်ကတမရမဲဆွယ်စည်းရုံးမှုတွေအတွင်းမှာရုရှားနဲ့ဆက်သွယ်ခဲ့တယ်ဆိုတော့အထောက်အတာမတွေ့ရဘဲနဲ့ဒီကိစ္စကိုလည်းတမရထရမ်ရောရုရှားကရောညှင်းဆို့ထားတာဖြစ်ပါလိမ့်ရှင
်။ပြည်ထောင်နိုင်ငံမှာရောင်မြန်အင်ကြီးဝတ်တဲ့ဆန္ဒပြတဲ့သူတွေဟာဒီကနေ့မှတော့9ချိန်မြောက်အဖြစ်နဲ့ဆန္ဒပြကြမှာဖြစ်ပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်8000ကိုလည်းနိုင်ငံတော်မှနေရာချထားလိုက်ပြီဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်း Paris မြို့ကဆန္ဒပြပွဲတွေဟာကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးတော့ပြည်ထောင်ရေးတော်ကရောင်စလီသေးလမ်းမကြီးတစ်လျှောက်နဲ့ Arctic Trail မူနာကဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုပုံးနဲ့မိသက်ပိုက်တွေနဲ့နှိမ်နှင်းခဲ့ပါတယ်။အခုသတင်းမှတ်မှာတော့ဆန္ဒပြပွဲကိုဦးဆောင်သူတွေက Paris မြို့အပြင်ပြည်ထောင်နိုင်ငံအလဲပိုင်းက Bogus မြို့မှာလည်းဆန္ဒပြကြဖို့ကိုပြောလိုက်ပါတယ်။ Paris မြို့ကိုလာဖို့အတွက်အခက်အခဲရှိတဲ့သူတွေအနေနဲ့အိမ်မှာဆန္ဒပြကြဖို့ဖြစ်ပါတယ်။ Bogus မြို့ကန်ဒီကတော့စိတ်ပူနေကြပြီးတော့စီးပွားရေးလုပ်ငန်းတွေကလည်းတကယ်လို့အကြမ်းဖက်တာတွေဖြစ်လာခဲ့ရင်သူတို့ရဲ့ဆိုင်တွေစီးပွားရေးလုပ်ငန်းတွေဖျက်ဆီးမခံရအောင်မှန်မှန်ပေါက်တွေကိုအကောင်ရံတားဆီးတွေလုပ်နေကြတယ်လို့မြို့တော်ဝန်ပါစကောဘလော့ကပြင်သစ်သတင်းအေဂျင်စီ AFP ကိုပြောပါတယ်ဒက်စီတွေကိုအခွန်တိုးကောက်ဖို့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ပြည်ထောင်နိုင်ငံတော်ဝန်တို့မှ18ရက်နေ့ကစတင်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒီဆန္ဒပြပွဲကနေသမ္မတအမန်နျူအယ်မက်ခရွန်ရဲ့Liberal စီးပွားရေးပြည်ပြောင်းလဲမှုမူဝါဒကိုပါကန့်ကွက်ဆန္ဒပြတာတွေဖြစ်လာခဲ့ပြီးတော့ဒီဆန္ဒပြပွဲတွေကြောင့်လဲသမ္မတမက်ခရွန်ဟာအခွန်တွေတိုးကောက်မဲ့အစီအစဉ်ကိုရပ်ဆိုင်ခဲ့ပါတယ်ခင်ဗျာ
ဗီယိုရီအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့တိုက်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပါအောင်မယ်တရုတ်နဲ့ဒေသရင်းနိုင်ငံတွေကြားမှာနေမြေပိုင်ဆိုင်မှုနဲ့တောင်တရုတ်ပင်လယ်ပိုင်နက်ကိစ္စတင်းမာမှုတွေရှိနေတဲ့အချိန်မှာပဲအမေရိကန်ရေးတဲ့အကြီးအကဲတဦးတရုတ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။အမေရိကန်ရေးတဲ့စစ်စင်ရေးအကြီးအကဲရေးတဲ့ဗိုလ်ချုပ်ကြီး John Richardson ဟာတရုတ်နိုင်ငံကသူနဲ့ယာတုတူဒုတိယရေးတဲ့ဗိုလ်ချုပ်ကြီး Sean Jinlong အပြင်တရုတ်ဗဟိုစစ်ဆေးရေးစစ်ရေးကော်မရှင်ခေါင်းဆောင်တွေနဲ့ပီကင်းမြို့နဲ့နန်ဂျင်းမြို့တို့မှာတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်ရေးတဲ့ကပြောပါတယ်။ခီးစင်ကတနင်္ဂနွေနေ့ကနေပြီးဗုဒ္ဓဟူးနေ့အထိဖြစ်ပြီးတော့ဒါကဗိုလ်ချုပ်ကြီး Richardson ရဲ့တာဝန်ယူချိန်ကစလို့ဒုတိယမြောက်ခီးဖြစ်တယ်လို့တရုတ်နဲ့ American စစ်တပ်ကြားမှာထိခိုက်မှုရှော့ချပြီးတော့အကျိုးရှိမဲ့ရလဒ်ရရှိရေးပြောဆိုဆွေးနွေးမှုတွေဆက်လုပ်ဖို့ရည်ရွယ်ချက်နဲ့တွားရောက်တဲ့ခီးဖြစ်တယ်လို့လည်းဆိုပါတယ်။ဗိုလ်ချုပ်ကြီး Richardson ဟာတရုတ်ဗိုလ်ချုပ်ကြီး Shan နဲ့2018ခုနှစ်ကလည်းတခါတွေ့ဆုံခဲ့ပြီးတော့ကြားထဲမှာလည်းဗီဒီယိုနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်အရေးမှာတော့ဒီဒေသအတွင်းမှာတရုတ်ရေတဲ့ရောက်ရှိနေတာကိုတရုတ်ကအမေရိကန်ရေတဲ့ရောက်ရှိနေတာကိုတရုတ်ကလုံးဝမလိုလားပဲနဲ့ပြီးခဲ့တဲ့2018စက်တင်ဘာလတုန်းကဆိုရင်တရုတ်ဖြတ်တင်မော့ကအမေရိကန်ရေတဲ့ရဲ့ USS Dankacha တင်မော့နာတီကိုတက်လာကလာခဲ့ပြီးတော့အမေရိကန်ကဒါဟာတိတ်ကိုအနေရများလို့နဲ့ထုံးစံမရှိတဲ့မောင်းနှင်ချင်းကပ်မှုဖြစ်တယ်လို့ပြောပါတယ်။နောက်ဆိုရင်ဒါမျိုးမဖြစ်စေချင်ဘူးလို့လည်းပြောခဲ့ပါတယ်။ဒီလိုတောင်တရုတ်ပင်လယ်တဲ့တရုတ်စစ်သင်္ဘောတွေကင်းလှည့်မှုကရေပိုင်းနဲ့တရားမဝင်ပိုင်ဆိုးမှုကိုကန့်ကွက်တဲ့အမေရိကန်ရဲ့ရည်တည်ချက်ကိုလည်းပို့ပြီးတော့မိမောင်းထိုးပြတာပါလို့လည်းမစ္စတာ Richardson ကဆိုပါတယ်။တရုတ်ဘက်ကတော့ကြားရောက်လာနိုင်တဲ့အနေရတွေရဲ့အရေးအယံပေါ်မှာမူတည်ပြီးတော့သူတို့ရဲ့ကင်းစခန်းတွေကိုထပ်ပြီးတော့ခိုင်မအောင်လှုပ်ဆောင်ရမယ်လို့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောသွားခဲ့ပါသေးတယ်ရှင်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့ရဲ့မိုးစေဝါတိုက်ဖျက်ရေးလုပ်ငန်းတွေကိုဝေဖန်နေတဲ့ဖိလစ်ပိုင်နိုင်ငံကကက်သလစ်ခရစ်ယာန်ဖုံးတော်ကြီးတွေကိုပြီးခဲ့တဲ့ဇာတာပရီနေ့မှာထပ်ပြီးတော့ရင်းရင်းတည်တည်ဆဲဆိုပြီးပြစ်တင်ရှုတ်ချလိုက်ပါတယ်။မနီလာမြို့မြောက်ပိုင်းကကျောင်းအုံမြချပွဲအခမ်းအနားအတွက်မှာသမ္မတဒူတာတေကကက်သလစ်ဖုံးကြီးတွေကိုဆဲဆိုခဲ့ပြီးတော့ဖုန်ကြီးများစုဟာလိန်လူချင်းစုံမတ်သူတွေဖြစ်တယ်ဆိုပြီးတော့ပြောခဲ့ပါတယ်။မာကြောင့်အခုလိုရင်းရင်းတည်တည်ဆဲဆိုဝေဖန်ပြောဆိုခဲ့လဲဆိုတာကိုတော့သမ္မတဒူတာတေကမပြောခဲ့ပါဘူး။နောက်ပြန်ကက်သလစ်ဖုံးတော်ကြီးတွေအနေနဲ့ပုံမှန်လေးထုတ်ပေါ်ပြောဆိုပြီးတော့မြန်မာစရိယာကျင့်ကြံအားထုတ်တာတွေကိုမလုပ်ပဲရီစာထောက်ခွင့်ပေးဖို့ကိုလည်းပြောလိုက်ပါတယ်။သူငယ်ငယ်တုန်းက ဖုံးတော်ကြီးတစ်ပါးကသူ့ကိုလိမ်ပိုင်းဆိုင်ရာအရာမဖွဲမရလုပ်ဘူးတဲ့ဆိုပြီးတော့သမရဒူတာတွေကသူ့သမရဖြစ်ခါစားမှာပြောခဲ့ပါတယ်ကမ္ဘာတော်မှာတော့ရိုမန်ကက်သလစ်ဖုံးတော်ကြီးတွေဟာလိမ်မိုင်းဆိုင်ရာအရှုပ်တော်ပုံတွေကြောင့်ဝေဖန်ခံရတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်နိုင်ငံမှာတော့အဲ့လိုလိမ်မိုင်းဆိုင်ရာအရှုပ်တော်ပုံတွေကြီးကြီးမားမားဖြစ်ပေါ်လာတော့မရှိသေးပါဘူး။2016ခုနှစ်မှာသမ္မတဖြစ်လာခြင်းကစတင်ပြီးတော့မွေးစေဝါတိုက်ဖြတ်ရေးလုပ်ငန်းကိုလှုပ်ဆောင်လာခဲ့တဲ့သမ္မတဒူတာတေးပေါ်မှာဖိလစ်ပိုင်လူထုရဲ့ထောက်ခံမှုကအကြီးအကျယ်ဆက်ရှိနေပေမဲ့လူထောင်ပေါင်းများစွာတည်ဆုံခဲ့တဲ့သူ့ရဲ့မွေးစေတိုက်ဖြတ်ရေးလုပ်ငန်းအပေါ်မှာတော့တန်တရားတွေတိုးနေကြပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စု Rocky တောင်တန်းဒေသနဲ့သူ့အရှေ့ကမြေပြက်လွင်ပြင်ဒေသတို့မှာတောက်ကြံတွေကစီးနင်းမှုန်တိုင်းကြီးတစ်ခုဝင်ရောက်တိုက်ခတ်ပြီးတော့နိုင်ငံအရှေ့ကျန်းကိုရွေ့ရှာနေပါတယ်။သတင်းဘက်ကစနစ်တနင်္ဂနွေမှာမိုင်ပေါင်း1800အရှေ့အတွင်းဒေသတွေကိုဒီမှုန်တိုင်းဖြတ်တန်းသွားမှာဖြစ်ပါတယ်။ဒီမှုန်တိုင်းကမက္ကဆီကိုနိုင်ငံမှာမိုးရေဖြစ်နေစခဲ့တာဖြစ်ပြီးတော့အမေရိကန်ပြည်အောင်စုအထက်ပိုင်းကလေအေးတွေနဲ့တွေ့တဲ့အခါမှာစီးနင်းတွေဖြစ်သွားခဲ့တာပါ။ဒေဗာမြို့တောင်ပိုင်းဆန်ဂရီဒီခရစ်တိုတောင်တွေပေါ်မှာဆိုရင်တော့နှင်းတုတပေခွဲထိကြမယ်လို့ခန့်မှန်းထားပါတယ်။မုံတိုင်းကဝါရှင်တန်မြို့တော်ကိုပါဖြတ်သွားမှာဖြစ်ပြီးတော့ဒီမှာတော့နှင်း9ဗေလောက်ထိကြနိုင်တယ်လို့ခန့်မှန်း9လက်မလောက်ထိကြနိုင်တယ်လို့ခန့်မှန်းထားတာပါ။တနင်္ဂနွေနေ့မှာတော့အရှေ့ကျန်းကန်ယိုတန်းကိုဖြတ်ပြီးတော့ပင်လယ်ထဲကိုထွက်သွားမှာဖြစ်ပါတယ်။ဥရောပမှာစီးနင်းတွေထူးထူးထဲထဲကျနေပြီးတော့တောင်ပေါ်ကရွာငယ်တွေလည်းလမ်းပန်းအဆက်အသွယ်တွေပြတ်တောက်ဆွစ်ဇာလန်နိုင်ငံမှာလည်းတောက်ကြနေကနှင်းတောင်ပြူလို့ဟိုတယ်တစ်ခုကိုနှင်းတွေပြီသွားရသလိုဒီမုန်တိုင်းကြောင့်တောက်ကြနေမှာလူ၄ဦးအနည်းဆုံးသေဆုံးသွားရပါတယ်။ပေးတထောင်အကျယ်ရှိတဲ့နှင်းတွေပြိုကျလာပြီးတော့ဟိုတယ်ရဲ့ပတင်းပေါက်တွေကွဲကုန်ကနှင်းတွေဟိုတယ်ခန်းနဲ့စားတောက်ခန်းမတို့ကိုပြည့်သွားစီပါတယ်ပြီးခဲ့တဲ့10ရက်အတွင်းမှာဖြစ်ခဲ့တဲ့ရာသီဥတုအခြေအနေကြောင့်ဥရောပမှာတည်ဆုံသူ22ဦးမှကရှိသွားပြီဖြစ်ပါတယ်ရှင
်အရဆိုဝါများပြည်တော်စုယူရီးနိုင်ငံမှာကျင်းပနေတဲ့အာရှဖလားဘောလုံးပြိုင်ပွဲမနေ့ကပွဲစဉ်တွေမှာတော့တောင်ကိုရီးယားတရုတ်နဲ့ဩစတြေးလျအသင်းတွေအနိုင်ရသွားပါတယ်ပွဲဥတွက်မှာရှုံးနိုင်ခဲ့တဲ့လက်ရှိချန်ပီယံဩစတြေးလျအသင်းဟာမနေ့ကတော့ပါလက်စတိုင်းကို3-0ဂိုးရှိနဲ့အနိုင်ရခဲ့ပါတယ်အုတ်စုစီကတရုတ်နဲ့ဖိလစ်ပိုင်ပွဲမှာတော့တရုတ်ကဖိလစ်ပိုင်ကို3-0ဂိုးရှိနဲ့နိုင်ပါတယ်။တောင်ကိုရီးယားနဲ့ကာဂျစ္စတန်ပွဲမှာတော့တောင်ကိုရီးယားကကာဂျစ္စတန်ကို2-0ဂိုးရှိနဲ့နိုင်သွားခဲ့ပါတယ်။ဒီအုတ်စုမှာတော့တရုတ်နဲ့တောင်ကိုရီးယားအသင်းတွေက6မှတ်ရထားပြီးတော့ကျန်တဲ့2သင်းကတော့ထမမမရသေးပါဘူး။ကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာတော့အီရန်နဲ့ဗီယက်နမ်အသင်းတို့ကစားနေပြီးတော့54မိနစ်ကစားပြီးချိန်ထိတော့အီရန်အသင်းက2-0ရှိနဲ့အနိုင်ရနေပါတယ်။အီရန်အတွက်ဂိုးကိုတော့အစ်မွန်းက38မိနစ်မှာသွင်းယူခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA တို့အကြားရင်ဆိုင်တိုက်ပွဲတွေကြောင့်စစ်ဆောင်ထွက်ပြေးလာနေကြတဲ့ရခိုင်ဒေသခံတွေအတွက်လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်ကူညီပေးနေပါတယ်လို့ကျန်းမာရေးဝန်ကြီးဌာနဒီပိတုကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်ဒါပေမဲ့လို့ထောင်ချီတဲ့ဒုက္ခသည်တွေအတွက်ကတော့တောက်သုံးရေကအရေးပေါ်လိုအပ်နေပြီးရာသီဥတုဆိုးဝါးတဲ့ဒဏ်ကြောင့်နေထိုင်ရေးအခြေခံလိုအပ်ချက်စားနပ်ရိက္ခာအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်နောက်ဆုံးအခြေအနေကိုစူးစီးတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်ထဲမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်တပ်အေတို့ကြားစီးတင်းမာနေဆဲဖြစ်ပြီးတော့တိုက်ပွဲဖြစ်နေတဲ့ဒေသတွေကတင်းချောင်လာကြရတဲ့တပ်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲ့ကလေးငယ်တွေနဲ့နောက်နာမကျန်းဖြစ်နေသူတွေအရေးပေါ်အကူအညီလိုအပ်နေသူတွေအတွက်လုံခြုံရေးအခြေအနေရသွားလို့ရတဲ့နေရာအထိလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကတွားရောက်ကူညီပေးနေကြပါတယ်အဓိကကတော့လူကယ်ပြန်ဝင်ကြီးဌာနနဲ့ကျန်းမာရေးဝင်ကြီးဌာနတို့ပူးပေါင်းပြီးတော့ယာယီဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းတွေမှာအရေးပေါ်စေခန်းတွေဖွင့်လှစ်ပေးထားပြီးဆရာဝန်နေသူနာပြုတွေနဲ့ကျန်းမာရေးဝန်ထမ်းတွေကကျန်းမာရေးစောင့်ရှောက်မှုတွေပေးနေပါတယ်လို့ကျန်းမာရေးဝင်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်အခုလောကဆွေးနွေးချောင်းတွေကတော့ကျွန်တော်တို့ကဆက်ဆံမှုကပုံပေးနေပါတယ်အခုကဒီပေါ်အခုဖြစ်လို့ရှိရင်လည်းဒီလိုမျိုးခက်ခဲကြတာလည်းတွေ့ရတယ်။အခုလည်းကျွန်တော်တို့တော့အစ်ကြောင့်ဒုက္ခတွေခံနေရတယ်။ဒုက္ခတွေလည်းဒီလိုနဲ့ကလေးရလည်းကျွန်တော်တို့ထောက်ပံ့မှုပေးကြလို့ကျွန်တော်ကျမရေးဘက်ကလည်းအခုပြောနေသေးနေပါတယ်။ဒီကနေ့ကမတက်ရှင်းတဲ့ရေအားတက်တာလည်းမဖြစ်အောင်လည်းအခုကလုပ်နေတယ်။အခုကတော့ဒီနေ့ရရှိရှိရတဲ့ဒရင်ဘိုးလည်းရှိတာ။အဲ့တော့အဲ့ဒါလည်းဒီတော့အကုန်လုံးတော့ရောတော့အကုန်အဆင်ပြေအားလုံးပေါ့အဆင်ပြေပါတယ်။ဒီကခဲတာမရှိပါဘူး။လူကြီးနဲ့ဘူးကြီးတော်မှဘူးကြီးတော်ကတော့ကျွန်တော်တို့ကအခုကတော့တွားပြီးတော့ဒီကျမရေးဝန်ထမ်းတွေကလည်းဘိုးပိုင်းတင်းခေါ်တာပေါ့ဘိုးပိုင်းတင်းနဲ့ဆက်ဆောင်ပြေးနေပါတယ်။
အဓိကကတော့လူအုပ်စုနဲ့နေထိုင်သူတွေကြားကူးစက်ရောဂါတွေမဖြစ်ပွားရအောင်လို့အခြေခံကျန်းမာရေးဆောင်ရှောက်မှုတွေနဲ့အသိပညာပေးဆောင်ရနေပါတယ်လို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။ထောင်နဲ့ချီပြီးခိုလုံနေထိုင်နေကြရတဲ့ယာယီဒုက္ခသည်စခန်းတွေကဆစ်ပြေးဒုက္ခသည်တွေအတွက်အစိုးရတာဝန်ရှိသူတွေနဲ့ဝန်ကြီးဌာနတွေဘက်ကလိုအပ်တဲ့အကူအညီတွေဆောင်ရွက်ပေးနေပေမဲ့လို့အခြေခံကျန်းမာရေးဆောင်ရှောက်မှုကလိုအပ်ချက်တွေရှိနေစေဖြစ်ပြီးတောက်သုံးရည်ကအရေးပေါ်လိုအပ်နေသလိုမိုးတင်းထန်စွာရွာသွန်းမှုကြောင့်ယာယီရွက်ဖြင့်တဲလေးတွေနဲ့ခိုလုံနေရသူတွေအတွက်နေထိုင်မှုအခက်အခဲတွေကတော့ရင်ဆိုင်နေကြရုံပဲလို့ဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ဒုက္ခသည်တွေလက်တလောရင်ဆိုင်နေကြရတဲ့အခက်အခဲတွေကိုတော့ဒုက္ခသည်တွေကိုတွားရောက်ကူညီပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကအတွေ့အမှုကိုစောစောထုံးကအခုလိုရှင်းပြပါတယ
်စကဲနေမှာဒီစက်မှာဦးဇနာပြီးတော့မှဒီယာယီစစ်ပစ်ခဲလေးပေါ့နော်ဒီစစ်ပူတာခဲလေးခွင့်ရပါတယ်အမတကယ်လည်းလို့မှခွင့်ရပါတယ်အဲဒါပေမဲ့လည်းအဲ့ဒီမှာကဒီပေါ့နော်ဒီအကုန်လုံးဒီဆောင်းဝင်နေအသေးကပုံမှန်အမြင်လေးရှိရတော့မဟုတ်ဘူးအဲနောက်တစ်ခုစကဲနေမှာသူတို့တိုင်းစီးစီးထလာကနားဖိုင်ပေးကြတယ်ပေါ့နော်ချက်မင်းနဲ့ပြန်ပြီးတော့ဘာလို့ရှိနေဆိုတော့အခုကစကဲနေမှာကဒီရေကောင်းရေတရားရှိဖို့အတွက်ကရဲစကိတွေ့နေကြတယ်နောက်တစ်ခုကအင်တာစမေးကမရှိနေဘူးပေါ့နော်နောက်ပြီးတော့မှဒီချက်မင်းနဲ့ပြန်ပြီးတော့ပြန်ပေးအဲဆောင်ရွက်ချက်တွေကတော့တိတ်အားနေပါတယ်မ
အခုချိန်ထိလည်းနှစ်ဖက်စီးရေးတင်းမာနေစေမှုနေ့စဉ်နေရက်စွန့်ထွက်ပြေးနေကြရတဲ့ဆစ်ဆောင်ဒုက္ခတဲ့အရေးအတွက်ကခန့်မှန်းချေ9000လောက်အထိရှိနေပြီးတော့ယာယီကယ်ဆယ်ရေးစခန်းတွေကတော့10ခုထက်မနည်းရှိနေပြီးတော့ယာယီဒုက္ခသည်စခန်းတွေမှာနေရာချထားပေးနေတဲ့အနေအထားကိုတော့ကိုစောစောထွန်းကအခုလိုပြောပြပါရယ
်အခုလိုလိုစင်မှာဒီကျောက်တော်မြို့နေမှာဆိုရင်ဒီတောင်မင်းကလာဆိုတဲ့ရော်ပေါ့နော်အဲ့ဒီရော်မှာစခန်းရှိတယ်နောက်တစ်ခုကကဲဆောင်မှာစခန်းရှိတယ်အဲနောက်တစ်ခုကကြတော့ဒီဝတောင်ဆိုတဲ့ဒီရော်မှာစခန်းတစ်ခုရှိရပါတယ်မှာနောက်ပုံမကျော်မြို့နေမှာဆိုလို့ရှိရင်အဖက်နေလေးမှာရှိတယ်စင်ပုံနဲ့ဆိုတဲ့ရော်မှာရှိတယ်ပေါ့ဒီဘုဒ္ဓမြို့နေမှာဆိုလို့ရှိရင်တော့စေတောင်ရော်မှာပေါ့နော်စခန်းတစ်ခုခွင့်ရတာရှိတယ်မှာအဲ့ဒီတော့ရှိရမှာခုနကစကင်ကအများဆုံးပါပဲအဲလူကြီးကတော့ထောင်းနေရတဲ့ချစ်စ်ကြော်တာပေါ့လေနော်အဲအခုလိုစုစုပေါင်းလူကြီးကတော့ဒီနေ့နောက်ခေါအပြေရတော့ငါထောင်းနေပုံကကြော်တော့ပြီမ
လာရောက်ခုလုံနေကြတဲ့ဒုက္ခသည်တွေအပြင်တိုက်ပွဲတွေကြားပိတ်မိနေတဲ့ဒုက္ခသည်တွေစီလိုအပ်တဲ့အခြေခံစားနပ်ရိက္ခာနဲ့စေဝါပစ္စည်းတွေအရောက်ပေးပို့နိုင်မှုကလည်းလူမှုကွန်ရက်ကယ်ဆယ်ရေးအဖွဲ့တွေနဲ့အရက်ဖတ်အဖွဲ့စည်းတွေဘက်ကစူးစမ်းနေကြပေမဲ့လို့နည်းမြေလုံခြုံရေးအရာလမ်းမဆက်သွယ်မှုကခက်ခဲနေစေဖြစ်ပါတယ်။တချို့နေရာတွေမှာတော့စစ်တပ်ရဲ့နည်းမြေရှင်းလင်းမှုတွေကြောင့်တွားရောက်ဖို့အခက်အခဲရှိနေပြီးပိတ်ဆို့နေတဲ့အနေအထားဖြစ်တယ်လို့လည်းသူကရှင်းပြပါတယ
်။ဒီအထူးသဖြင့်ကတော့ဒီကိမတော်ကတားတာရှိတယ်ပေါ့နော်တားတာရှိတယ်။အဲတချို့ဧရိယာကတော့တော်ခွင့်ရတဲ့နေရာလေးရှိတယ်တခုနည်းလေးနေရာလေးရှိတယ်။ဒါပေမဲ့ဒီနေရာမှာဘာစစ်စစ်ဘာတခုတွေ့နေဆိုတော့ကျွန်တော်တို့ကတချို့ဧရိယာဒီမှာကပိုက်ပွင့်နဲ့ပတ်သက်ပြီးတော့မှပိတ်မှုရော်တွေရှိတယ်။ဒါပေမဲ့အဲ့ဒီရော်တွေကကျတော့ဒီကိမတော်ကစစ်စစ်ရတဲ့ဧရိယာဖြစ်တဲ့ခါကျတော့ပုတ်ကူလို့မရဘူး။ခရီးချင်းမရဘူးပေါ့နော်။တချို့ပုတ်ကူတဲ့နေရာတွေမှာဆိုလို့ရှိရင်လည်းဥမာဆယ်အိတ်ဘလောက်ကိုပဲဒီမျိုးမိသားစုကိုပလာဝင်ဒီကဘလာဘတ်တိရရမှာတော့ဒီတော့လောက်ကြီးသူတွေဒီတော့ခွင့်ပြုဘူးအဲ့လိုမျိုးပမာဏကျက်တယ်လေသူရှိရတယ်မှာ
မြမတက်မတော်နဲ့ရခိုင်တက်မတော် A တို့ဂျာပြီးခဲ့တဲ့နှစ်2018ခုနှစ်နိုဝင်ဘာလဂုံပိုင်းကနေစပြီးတော့ရင်ဆိုင်တိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်ပွားလာခဲ့တာလည်းဖြစ်ပါတယ်။ဒီစစ်ဆောင်ဒုက္ခသည်တွေအတွက်သက်ဆိုင်ရာရခိုင်ပြည်နယ်အစိုးရပြည်ထောင်စုအစိုးရအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကထိရောက်တဲ့ကူညီထောက်ပံ့မှုတွေပေးကြဖို့ကိုလည်းလက်ရှိကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုကြပါတယ်ရှင
်။ဒေါ်ရရှင်များရှင်။ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်။စီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအတိကတာဝန်ရှိပါသလဲ။နိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညွတ်ရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်နေတဲ့စီစဉ်ကအကျိုးဆိုပါရရှင်။
ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတဲ့ဒီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်ဆက်ပြီးတော့ဒီအကျဉ်းချခံထားရတဲ့ရိုက်တာသတင်းသမား2ဦးရဲ့အယူခံအမှုရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့ထောင်ချခံထားရတဲ့ရိုက်တာသတင်းတော်2ဦးရဲ့အယူခံကိုတော့ရန်ကုန်တိုင်းတရားလွှတ်တော်ကမနေ့ကပဲပယ်ချလိုက်ပါတယ်ဒီလုပ်ရက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကသတင်းမီဒီယာအဖွဲ့အစည်းတွေလူ့အခွင့်အရေးအဖွဲ့တွေနဲ့အစိုးရတွေကပြစ်တင်ရှုံချကြပါတယ်အကြောင်းပြေစုံကိုတော့ကိုကျော်အောင်လွင်ကစူးစီးတင်ပြထားတာနားဆင်ပါရှင်
။ကိုဝလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုတရားရုံးကမနေ့တုန်းကပတ်လည်ခဲ့တာနဲ့ပတ်သက်ပြီးအလေးနဲ့စိတ်ပြရတဲ့အကြောင်းအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဘယ်ဒီမိုကရေစီနိုင်ငံမှာမဆိုသတင်းလွတ်လပ်ခွင့်ဟာအကာအကွယ်ပေးရမယ့်အရာဖြစ်တယ်။မနေ့ကတရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်မှာတန်တရားဖြစ်ရုံနဲ့မကမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကိုပါမေးခွန်းတွေထုတ်เสียဖြစ်လာနေတယ်။အမေရိကန်နေနဲ့တက်တီကောင်းတဲ့သတင်းတော်အုပ်လွတ်မြောက်ရေးကိုနှီးမျိုးစုံနဲ့ဆက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရောဘတ်ဘာလိုဒီနိုကကြေညာချက်ထုတ်ပြန်ပါတယ်။ကနေဒါနိုင်ငံသားရေးဝန်ကြီးဌာနကလည်းမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့ပြီးတော့တုံ့ပြန်ခဲ့ပါသေးတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံကသတင်းလောကသားတွေအားလုံးကိုကြောက်လန့်သွားအောင်ခြောက်လိုက်တဲ့လုပ်ရဖြစ်တယ်။ဒီမိုကရေစီကိုပျက်စီးစေမဲ့ဆုံးဖြတ်ချက်ဖြစ်တယ်။ဒီလိုဒီမိုကရေစီနဲ့ဆန့်ကျင်တဲ့ဆုံးဖြတ်ချက်မျိုးကိုကနေဒါနေနဲ့မထောက်ခံနိုင်ဘူးလို့ဆိုပါတယ်။ကလဒမကရဲ့အတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကလည်းသတင်းနောက်နှစ်ဦးရဲ့ထက်ဆင့်အယူခံဝင်မှုတွေမှာအပြုသဘောဆောင်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ထားတဲ့ကြောင်းအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျော့ရက်ကမနေ့ကကျင်းပတဲ့ကလဒမကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် The Secretary General has very publicly already expressed his concern over the conviction of the two Reuters journalists
တွင်းမှုချုပ်အနေနဲ့ရိုက်တာသတင်းနောက်နှစ်ယောက်ထောင်ဒဏ်ကျခံရတဲ့ကိစ္စနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့ကြောင်းလူသိရှင်ကြားအရင်ကတည်းကထုတ်ပေါ်ပြောဆိုခဲ့ပြီးဖြစ်သလိုသူတို့နှူးပြန်လဲလွတ်မြောက်ရေးအတွက်လည်းရှေးရှုဆောင်ရွက်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ပေါ်ပြောဆို권နဲ့သတင်းလွတ်လပ်ခွင့်တို့ဟာဒီမိုကရေစီရဲ့အဓိကမှန်တိုင်တွေဖြစ်တယ်လို့လည်းထုတ်ပေါ်ပြောဆိုခဲ့ပြီးပါပြီ။ရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာတွေပေါ်ကြီးမားတဲ့လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်လို့သတင်းယူမှုအတွက်ဒီသတင်းနောက်နှူးကိုအရေးယူအပြစ်ပေးတာဟာလည်းလက်ခံနိုင်စရာမရှိပါဘူး။ဒီသတင်းနောက်နှစ်ဦးရဲ့အမှုကိုဥပဒေအရထက်ဆင့်အယူခံဝင်ရမှာအပြုသဘောဆောင်တဲ့ရလဒ်ထွက်ပေါ်လာလိမ့်မယ်လို့လည်းအတွင်းမှုချုပ်အနေနဲ့မျှော်လင့်ပါတယ
် Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အာရှရေးရညွန်ကြားရေးမှူး Brett Adams ကလည်းတရားရုံးဟာအစိုးရနဲ့စစ်တပ်အကြိုက်လိုက်ပြီးတော့လုပ်ပေးနေတာလို့တုံ့ပြန်ပါတယ
် It's showing how the courts are just doing what the government and the military want. There's no way an independent judge
မနေ့ကဆုံးဖြတ်လိုက်တဲ့တရားရုံးရဲ့လုပ်ရဟာအစိုးရနဲ့စစ်တပ်လိုချင်တဲ့အတိုင်းလုပ်ပေးကြတာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာစစ်မှန်တဲ့ဆုံးဖြတ်ချက်မဟုတ်ပါဘူးဒီတိုင်းဆိုဒီသတင်းနောက်နှစ်ဦးမှာပြစ်မှုကျူးလွန်မှုမရှိဘူးဆိုတော့တိကျလွတ်လပ်တဲ့တရားရေးဆုံးဖြတ်ချက်မျိုးဖြစ်ပေါ်လာဖို့ကအကြောင်းမရှိပါဘူးကျွန်တော်တို့ HRW လူခွင့်ရေးစောင့်ကြည့်မှုအဖွဲ့အနေနဲ့သတင်းတော်နှစ်ဦးမလွတ်မြောက်မချင်းမြန်မာပြည်တွင်းနဲ့နိုင်ငံတကာကညှားစွာသောအဖွဲ့အစည်းတွေနဲ့တွန်းအားပေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမှာပါလို့ Brett Adams ပြောသွားခဲ့တာပါ
ဒါကတော့ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံကိုပယ်ချလိုက်တာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်ချက်ကိုကြောင်လွေစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။စီးရီးယားနိုင်ငံကနေပြီးတော့အမေရိကန်တပ်တွေပြန်ပြီးတော့ရုတ်သိမ်းမဲ့ Donald Trump ရဲ့အစီအစဉ်စတင်နေပါပြီ။သမ္မတရဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့စစ်ပစ္စည်းတွေစစ်မြေပြင်ကနေစတင်ရုတ်သိမ်းနေပြီဖြစ်ပေမဲ့လို့လည်းအမေရိကန်တပ်ဖွဲ့ဝင်တွေကတော့လက်တလောဆက်ရှိနေဦးမှာဖြစ်ကြောင်းပင်တဂွန်စစ်ဌာနချုပ်ကအတည်ပြုထားပါတယ်ပြီးပါမှာတော့အမေရိကန်ကစီးရီးယားဆွတ်ဖက်မှုကိုဖျက်တောက်ဖို့သမ္မတဒေါ်နယ်ထရန့်ကကတိပေးထားပေမဲ့လက်တွေ့အကောင့်ထဲပေါ်ရမှာအခက်အခဲကြုံနေရတာတွေလည်းရှိပါတယ် VOA အင်ဗျူရောသတင်းတောက် Pepsi Vita Kusawara သတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးပြောပြပေးပါရှင်
အမေရိကန်တပ်ဖွဲ့တွေကကမ္ဘာတစ်ဝန်းကနိုင်ငံပေါင်း150မှာရှိနေပြီးစီးရီးယားပါဝင်နိုင်ငံ9နိုင်ငံမှာလည်းစစ်ပွဲတွေဆင်နွှဲနေတာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့အင်ဂျီရိုမှာစတင်တာဝန်ယူတဲ့အချိန်မှာပဲအဆုံးမသတ်နိုင်တဲ့စစ်ပွဲတွေလို့ရည်ညွှန်းပြီးပြည်ပမှာစီးရီးယားစစ်ဖက်မှုတွေကိုအဆုံးသတ်မဲ့မူဝါဒတွေကျင့်သုံးသွားဖို့လည်းကြေညာခဲ့တာပါ
။ This destructive cycle of intervention and chaos must finally folks come to an end
super mu pye maw tan tian ne wiyong tong ga chin ni ri a song tan ma phit de chao pyo su twa da ba tamna tran ga si yi ya pawin mu ri ko shwa cha ko gari pyu tha ba me ka wa yi tong se ko lo phyat taw da myo ma shi ba bu ka ba twan si phet san ya tong se twi a long ye 35 ya gain nong tong swet ni de american ha ka ba ma si si a mya song tong ne nang ngan ta khu phit shi ni se phit de lo le stohong nang ngan da ga nyin nyin tu titana thana ga nan tian ga su ba de
US military spending has remained constant for the second consecutive year.
American စစ်အုံစည်းဟာနှစ်နှစ်သက်တိုက်တသမတ်ထဲရှိနေသေးပါ။
စီးရီးယားကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့သမရရဲ့ကြီးညာချက်ဟာအရင်စလုံးနိုင်ပြီးကြကြနနပြင်ဆင်မထားဘူးဆိုပြီးဝေဖန်တာတွေလည်းကြုံခဲ့ရပါတယ်။ဒါပေမဲ့လည်းပြည်ပမှာစီးရီးယားစစ်ပွဲမှုတွေကိုရှော့ချဖို့ရည်မှန်းချက်ပေါ်မှာတော့အတိုက်ခံဒီမိုကရက်ပါတီကသမရလောင်းတူဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြတဲ့အဲလစ်ဘက်ဝါရင်တို့လိုလူတွေအထိပါဝင်ကြပါတယ်။သမရထရန့်ရဲ့မျှော်မှန်းချက်ဟာသူ့အရင်တာဝန်ယူခဲ့တဲ့သမရဟောင်းဘရက်အိုဘားမားရဲ့ချင်းကပ်ပုံနဲ့မကွာလာဘူးလို့ဝါရှင်တန်ခြေဆက်ဝါရစန်စင်တာကအဲရွန်ဒေးဗစ်မေလာတို့လိုအကဲခတ်တချို့ကလည်းမြင်ကြပါတယ်
။ Trump administration is not looking for a new conflict or a new war, which is the other theme that binds them together.
From Asoya ga pribukha da ma mho sit pwae atit ma phit chin ma au. Da ga le tacha pongsan de khu ne chait san ni ba de. Tanaw a ni ne sit pwae atit de ma phit chin yon de ma ka ba au. Sit pwae haung ni ga le twat chin ni da ba.
Da mai le de lo tat de sok kwa le twet pyatana de le po mya la nai ma de. 2000 khu ne ka de ga pa win pat tet la ga de American tamai ma a cha song sit pwae phit ka de Afghan sit pwae ga tin ngan sa yin ne le American nang ngai yee tamai ri yin sai ni cha ya se ba. Syria sit ma so yin le as Islam sit twet jwa ri Iran ne ရုရှားတို့ပါဝင်ရန်သူမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ဝါရှင်တန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာရေးရာလေးလာရေးဌာနကဆက်ဂျုန်းစ်ကတော့တပ်ဖွဲ့တွေရုတ်သိမ်းတဲ့အတွက်ပြန်ပြတ်တယ်လက်ထဲကိုယ်ဝါလိုက်တယ်လို့ဖြစ်သွားနိုင်တယ်လို့သတိပေးပါတယ်။
Out is not a viable option because that means ceding everything.
ဒါတော့ငါတခုပြီးတော့အပြေမဟုတ်ပါဘူး။ဒါကတခြားလူတွေလက်ထဲအားလုံးပေးလိုက်ရတဲ့သဘောဖြစ်နေပါတယ်
။စစ်ပစ္စည်းစတင်ရုတ်သိမ်းနေတဲ့အချိန်မှာပဲနိုင်ငံရေးအရာပြေလည်မှုရအောင်ကြိုးပမ်းသွားဖို့လိုတယ်လို့လည်းဆက်ဂျုန်းစ်တို့လိုအကဲခတ်တွေယူဆထားကြတာပ
ါ The US has got to reset what its position and strategy is
American နေနဲ့မဟာဗျူဟာရည်တည်ချက်အတတရရှိရပါလိမ့်မယ်ဒါကိုလည်းရှင်းရှင်းလင်းလင်းဖြစ်ဖို့နဲ့အများပြည်သူကိုချမပြခင်မှာညှိနှိုင်းဖို့လိုပါတယ
် American ရဲ့စစ်ပဆိုင်ရာရည်တည်ချက်အပြောင်းအလဲပေါ်ဆိုးရိမ်နေကြတဲ့မဟာမိတ်တွေကိုအမခံပေးနှစ်သိမ့်နိုင်မှုအတွက်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းအရှေ့လေဗန်ဒေသ၉နိုင်ငံကိုဇန်နဝါရီလထဲမှာပဲတွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ VOA ကနေစနေညနေဘက်အစီအစဉ်တွေကိုညနေ9နာရီအထိ Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်နောက်2နာရီကြာညာ9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညတိုင်းလေးလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်လေးအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုမအေးတနာကျော်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်အောင်စုမှာအစိုးရလုပ်ငန်းတချို့ရပ်ဆိုင်းထားရတဲ့အခြေအနေဟာဒီကနေ့မှပဲတမိုင်းဝင်အခြေအနေတစ်ခုဖြစ်သွားခဲ့ပါတယ်အစိုးရရန်နေရာတချို့ရပ်ထားထားရတာဒီကနေ့22ရက်နေ့မြောက်ဖြစ်ပြီးတော့ဒါဟာအမေရိကန်တမိုင်းမှာအရှိကြဆုံးဖြစ်ပါတယ်သမ္မတဒေါ်နယ်ထရန့်ကအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာနိုင်ငံနဲ့တရားမဝင်ဝင်ရောက်မှုတွေတားဆီးရေးအတွက်ဒတိုင်းရှည်ကြီးဆောက်လုပ်ဖို့ဒေါ်လာသန်း9000ကျော်တောင်းထားတာကိုအောက်လွှတ်တော်ကညှင်းပယ်ထားလို့အခုလိုမျိုးအခြေအနေကိုရောက်ရှိနေတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာသမ္မတဒေါ်နယ်ထရန့်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘီရိုအကြီးအကဲဂျိမ်းစ်ကော်မီကိုရာထူးကဖြုတ်လိုက်တဲ့အခါမှာ FBI အရာရှိတွေလန့်သွားပြီးတော့သမ္မတဟာအမေရိကန်ပြည်အောင်စုရဲ့အကျိုးစီးပွားပျက်စီးအောင်များလုပ်နေသလားဆိုပြီးတော့ဆပ်ပြီးစုံစမ်းခဲ့ကြရတယ်လို့ New York Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။သမ္မတ Trump ကတိတိကျကျနဲ့များရုရှားအတွက်လှုပ်ပေးနေသလားဒါမှမဟုတ်လေသူစိတ်မပါဘဲနဲ့ရုရှားအစိုးရရဲ့ချုပ်ကန့်မှုကိုခံနေရလားဆိုတာထောက်လန်းရေးအရာရှိတွေစုံစမ်းခဲ့ကြရတယ်လို့အမည်မဖော်တဲ့အရာရှိဟောင်းတွေဒီစုံစမ်းမှုနဲ့ပတ်သက်သူတွေကိုမေးမြန်းပြီးတော့သတင်းစာကဖော်ပြထားတာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာရောင်ပြန်အင်ဂျီဝယ်ဆန္ဒပြသူတွေဟာဒီကနေ့မှတော့ကိုကြိမ်မြောက်ဖြစ်တဲ့ဆန္ဒပြကြမှာဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင် 7,000 ကိုလည်းနိုင်ငံတဝန်းမှာနေရာချထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာ Paris မြို့ကဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်လာခဲ့ပြီးတော့ပြင်သစ်ရဲတပ်ဖွဲ့ကရှောင်းစလီဇေးလမ်းမကြီးတစ်ချောင်းနဲ့ Audrey Trump မော်ဦးကြီးနားမှာဆန္ဒပြတဲ့သူတွေကိုနေရည်ယူပုံးတွေမိသက်ပိုက်တွေနဲ့နှိမ်နှင်းခဲ့ကြပါတယ်။အရက်ဆော်ဝါများပြည်အောင်စု UAE နိုင်ငံမှာကျင်းပနေတဲ့အာရှဖလားဘောလုံးပြိုင်ပွဲမနေ့ကပွဲစဉ်တွေမှာတော့တောင်ကိုရီးယားတရုတ်နဲ့ဩစတြေးလျအသင်းတွေအနိုင်ရရှိသွားခဲ့ပါတယ်။ပွဲဥရမှာရှုံးနေခဲ့တဲ့လက်ရှိချန်ပီယံဩစတြေးလျအသင်းကမနေ့ကတော့ပါလက်စတိုင်းကို3-0မရှိနဲ့အနိုင်ရသွားခဲ့ပါတယ်ရှင်
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမအေးတနာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိคลိုင်းဒိုမီတာ16.19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.